မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နယ်ခြားနမ်းမြစ်ကိုကျော်ပြီးမြန်မာဘက်ကအချိန်ချင်းနယ်ဆက်ဖြတ်ကျော်ပစ်ခတ်မှုတွေရှိနေတာကြောင့်ထပ်ပြီးသာလှုပ်လာရင်လက်တုံပြန်လဲပစ်ခတ်မယ်အကြောင်းဘင်္ဂလားဒေ့ရှ်အစိုးရကသတိပေးပြောဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ပစ်ခတ်တာတွေမလုပ်ဖို့မြန်မာစစ်ကောင်စီကိုရောအရက်ခတက်တော် AU ကိုရောအကြောင်းကြားထားပြီးဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးအဗ်ဒူဇာမန်ခမ်ကမနေ့ကပြောကြားလိုက်ပါတယ်။မကြာသေးခင်တိုက်ပွဲအတွင်းအရက်ခတ်တပ်တော် AA ဘက်ကမြန်မာနယ်စပ်အဓိကကျတဲ့မြို့ကြီးတော်တော်များများကိုသိမ်းပိုက်နေပြီးမြန်မာလုံခြုံရေးတပ်ဖွဲ့တွေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခိုလုံတဲ့အကြောင်းလဲသူကပြောဆိုသွားပါတယ်မြန်မာနိုင်ငံဘက်ကတိုက်ပွဲတွေကြောင့်နတ်မြစ်ကိုဖျက်ကျော်ကုန်စည်စီးစင်ရေးတွေထိခိုက်ခဲ့တယ်လို့လဲသူကထောက်ပြပြောဆိုခဲ့ပါတယ်ခင်ဗျာ